ထိုင်းနိုင်ငံရဲ့လက်ရှိအာဏာရပါတီကိုဖျက်သိမ်းဖို့နဲ့ပါတီခေါင်းဆောင်တွေကိုနိုင်ငံရေးလှုပ်ဆောင်ခွင့်၅နှစ်ပိတ်ပင်ဖို့အတွက်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကိုအစိုးရရှေ့နေတွေကတောင်းဆိုလိုက်ပါတယ်။တကယ်လို့ဒီရှေ့နေတွေရဲ့တောင်းဆိုမှုကိုတရားရုံးကသဘောတူခဲ့ရင်လက်ရှိဝန်ကြီးချုပ်အဘိစိတ်ဝေချကြည်ဝါဟာလူမှုဆန္ဒပြမှုကြောင့်တရားရုံးကအာဏာရုပ်သိမ်းတာခံခဲ့ရတဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်လာမှာပါ။ဒါပေမဲ့သူ့ရင်ဝန်ကြီးချုပ်နှစ်ဦးနဲ့ကွဲပြားတာကမစ္စတာအဘိစိတ်ဟာအရင်ဝန်ကြီးချုပ်ဟောင်းသက်ရှင်ရှင်နဝရဲ့လူမဟုတ်ဘဲအတိုက်ခံဖြစ်နေတဲ့အချက်ပါ။အင်ကာနေကအစိုးရရှေ့နေတွင်တင်သွင်းတဲ့စာမျက်နှာ1000လောက်ပါတဲ့စာတမ်းထဲမှာမစ္စတာအဘိစိတ်ရဲ့ Democratic Party ဟာ2005ခုနှစ်မှာဘီလက်မြေကုမ္ပဏီတစ်ခုကနေအလှူငွေဘတ်တန်းပေါင်း250ကျော်နဲ့ညီတဲ့ American Dollar 8တန်းကိုလျှို့ဝှက်တိတ်တဆိတ်ရယူခဲ့တယ်လို့ဆွဆဲထားပါတယ်။ Democratic Party ကိုဖျက်သိမ်းဖို့နဲ့ပါတီခေါင်းဆောင်450ကိုနိုင်ငံရေးလှုပ်ခွင့်5နှစ်ပိတ်ပင်ဖို့လဲရှေ့နေတွေကတောင်းဆိုပါတယ်။အဲ့ဒီအချိန်ကပါတီရဲ့ဒုတိယခေါင်းဆောင်အဖြစ်နဲ့တာဝန်ယူခဲ့တဲ့ Mr. Bisic ကသူဟာတရားရုံးတော်ရဲ့ဆုံးဖြတ်ချက်ကိုလိုက်နာမယ်လို့အင်ကာနေကပြောဆိုခဲ့ပါတယ်။